ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမရှိစေဖို့တတိပိတ်ချက်တွေကိုစစ်လျူရှုပြီးနိုင်ငံအများပြားမှာလူငယ်တွေရဲ့အသက်ကိုလည်းတန်ဖိုးထားပါဆိုတဲ့ Black Lives Matter လှုပ်ရှားမှုတွေလုပ်နေပါတယ်။အမေရိကန်နိုင်ငံမှာလူငယ်မျိုးသား George Floyd လူမျိုးရေးဖမ်းဆီးမှုနဲ့တိုက်ဆုံခဲ့ရတာအတွက်ဩစတြေးလျနိုင်ငံ Sydney နဲ့ Melbourne အပါအဝင်မြို့ကြီးတွေမှာရောမြို့ငယ်ကလေးတွေမှာပါကယောဂါဆိုင်ရာတမ်းမြှင့်မှုတွေထုတ်ပြန်ထားတဲ့ကြားကဆန္ဒပြမှုတွေရှိပါတယ်။ကိုရိုနာဗိုင်းရပ်စ်အတွက်တတိပိတ်ချက်တွေထုတ်ပြန်ထားတဲ့ Britain မှာလည်း London နဲ့ Manchester မြို့ကြီးတွေမှာယောဂါကာကွယ်ဖို့နှာခေါင်းဆီးတွေတက်ပြီးဆန္ဒပြသလိုကနေဒါ၊ဂျာမနီနဲ့ဇင်ဘာဝေပါဝင်နိုင်ငံအများပြားမြို့ကြီးတွေမှာလည်းခွဲခြားဆက်ဆံမှုကိုဆန့်ကျင်တဲ့အနေနဲ့ဆန္ဒပြခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနှာခေါင်းဆီးတက်ဆင်ဖို့အတွက်COVID-19 ကူးစက်ပြန့်နှံ့မှုခြေခြေပြန့်နှံ့ရှိတဲ့နေရာနဲ့လူချင်းခက်ခွာခွာနေဖို့ခက်ခဲတဲ့နေရာတွေမှာနှာခေါင်းဆီးတက်ဆင်တယ်လို့ပြောင်းလဲထုတ်ပြန်ခဲ့ပါတယ်။ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာစနေနေ့မှာ6သန်း8သန်းကျော်ရှိပြီးသေဆုံးရသူက3သန်းခွဲကျော်ရှိပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ American မှာအကူးစက်ခံရသူ2သန်းနီးပါးနဲ့သေဆုံးရသူက3သန်းကျော်ပါပြီ။ကူးစက်မှုဒုတိယအများဆုံးက Brazil ဖြစ်ပြီးတတိယက Russia နဲ့ဗြိတိန်ကသဒ္ဒုတအများဆုံးဖြစ်တယ်လို့အခုဆိုအိန္ဒိယကပြင်ဆင်မှုအများဆုံးအကူးဆက်ခံနေရတာပါ